ရှိပီတာဆက်မှုဆောင်ကအလုတ္တမဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့အခုဘလို့ဖြည့်ရှင်းဆောင်ရွက်မှုတွေရှိနေပါလဲရှင်ဒီဖြည့်ရှင်းဆောင်ရွက်နေတဲ့အခြေအနေတွေသိကြပါလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးမှာအဲ့လိုဆိုင်သားရရှိပီတာဆက်မှုဆောင်မှာဒီလိုအလုတ္တမဆန္ဒပြမှုတွေဖြစ်တဲ့အတွက်ဒါတွေကိုညှိနှိုင်းဖြည့်ရှင်းဖို့အတွက်ကျွန်တော်တို့18ရက်နေ့ကစပြီးတော့ရန်ကုန်တိုင်းဒေသကြီးအလုတ္တမရေးရာညှိနှိုင်းဖြည့်ရှင်းရေးအဖွဲ့ဆိုပြီးတော့ဖွဲ့ပါတယ်ကျွန်တော်တို့အဖွဲ့အလုံး18ဦးပါတဲ့အဖွဲ့ကိုဖွဲ့ပါတယ်ကျွန်တော်တို့18ရက်နေ့ကနေပြီးတော့22ရက်နေ့ထိကျွန်တော်တို့ costet အထည်ချုပ်စေယုံလှုပ်ရှင်ကို3ချိန်တိုင်တိုင်ကျွန်တော်ခေါ်ယူပြီးတော့လကတိုးပေးဖို့ကိုမေတ္တာရက်ခံညှိနှိုင်းပါတယ် costet အထည်ချုပ်စေယုံကအလုပ်သမားများကို4ချိန်တိုင်တိုင်ခေါ်ယူပြီးတော့ညှိနှိုင်းပေးပါတယ်အဲ့လိုပဲ food glory အထည်ချုပ်စေယုံအလုပ်ရှင်ကို3ချိန်တိုင်တိုင်ကျွန်တော်တို့ခေါ်ယူပြီးတော့ဆွေးနွေးပေးပါတယ်နောက်အလုတ်သမားများကို၄ချိန်တိုင်တိုင်ခေါ်ယူပြီးတော့ညှိနှိုင်းပေးပါတယ်။ကြောင်းနီအထည်ချုပ်ဆက်ယုံအလုတ်ရှင်ကို၁ချိန်အလုတ်သမားများကို၁ချိန်။အီလန်မြန်မာအထည်ချုပ်ဆက်ယုံအလုတ်ရှင်ကို၄ချိန်အလုတ်သမားများကို၄ချိန်။တိုင်းရင်ဖက်ဆက်ယုံကြတော့အလုတ်ရှင်ကို၃ချိန်အလုတ်သမား၃ချိန်တိုင်တိုင်တွဲဆုံညှိနှိုင်းဆောင်ရွက်ပေးခဲ့ပါတယ်။အဲ့လိုဆောင်ရွက်ပေးတဲ့အထဲမှာကျွန်တော်တိုင်းရင်ဖက်ချုပ်ဆက်ယုံကတော့အလုတ်ရှင်အလုတ်သမားညှိနှိုင်းလို့ရရှိပြီးတော့ကျွန်တော်ဟိုတနေ့ရပဲလက်မှတ်ထိုးပြီးတော့ကျွန်တော်တို့သဘောတူပြီးတော့မနေ့ကအလုတ်ဆင်းကြပါတော့မယ်ဟာလို့
ဒီဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့အခုဝင်ကြီးတို့ဒီလိုညှိနှိုင်းဆောင်ရွက်တာတွေရှိပေမဲ့လည်းပြီးခဲ့တဲ့20ရက်နေ့ရဆိုလို့ရှိရင်ဒီအီလန်မြန်မာအထက်ချုပ်စက်ယုံရှေ့မှာဆိုလို့ရှိရင်တပိတ်စခန်းဖွင့်ထားတဲ့ဆန္ဒပြအလုပ်သမားတွေနဲ့ရက်တပ်ဖွဲ့ဝင်တွေပြိပခါတွေဖြစ်ပွားတဲ့အထီတောင်ဖြစ်ခဲ့ပါတယ်ဆိုတော့ဒီအခြေအနေတွေကဘလို့ကြောင့်လို့ပြောနိုင်ပါလဲရှင
်ကျွန်တော်တို့အဖွဲ့ကတော့ဖြန့်ပြင်းညှိနှိုင်းတဲ့အဖွဲ့ပါအဲ့ဒါတော့အုပ်ချုပ်ရေးဆိုင်ရာဆောင်ရွက်တဲ့လမ်းကြောင်းဖြစ်ပါလိမ့်မယ်အဲ့ဒါနဲ့ပတ်သက်လို့ကတော့ကျွန်တော်ကတော့ဘသူကဘာလုပ်တယ်ဘာမှမသိဘူးဒါပေမဲ့မနေ့ကကျွန်တော်အခွေကြည့်ရတာကတော့ထိုင်နေတဲ့လူတွေကိုရဲတပ်ဖွဲ့ဝင်တွေကတုတ်တွေပါနေဘာမှပါတာမတွေ့ပါဘူး။ဒိုင်းလောက်ပဲကင်ပြီးတော့သူတို့ကိုဖယ်သွားပေးဖို့ကိုဒါမေတ္တာရက်ခဏတွေ့ရပါတယ်။အဲ့မထိုင်နေတဲ့လူတွေကိုသွားဖို့တဲ့မော်တော်ကားပေါ်တက်တက်ပြီးတော့အားလုံးကိုပြန်ပို့ပေးမယ်။စစ်ကြောရေးလုပ်ပြီးပြန်ပို့ပေးမယ်ဆိုအားလုံးကလည်းကားပေါ်ပြေးတက်ကြပါတယ်။အားလုံးတက်ကြပါတယ်။တက်ပြီးတော့အဲ့ဒါမှာတဲတွေပါနေဖြုတ်သိမ်းပြီးတော့ပြန်လာတဲ့အခါမှာဟိုဘက်က full glory နဲ့ costet ကဆန္ဒပြချီတက်လာတဲ့လူအုပ်နဲ့တွေ့တဲ့အခါမှာအဲ့လူအုပ်ကလည်းဟိုကားပေါ်ကလူတွေကိုဆင်းခိုင်းကားပေါ်လူတွေဆင်းပြေးအဲ့ချိန်မှာဘေးကမဆိုင်တဲ့လူတွေကဂဲတွေနဲ့ဝင်ပေါက်ဝင်ထုအဲ့လိုဖြစ်တဲ့ပြဿနာပါအဓိကတော့
ဟိုဝင်ကြီးတို့အလုတ်သမားရေးရညှိနှိုင်းရေးအဖွဲ့ကလည်းဖြည့်ရှင်းဆောင်ရွက်ပေးနေပေမဲ့ဒီအလုတ်သမားတွေကဆက်ပြီးဆန္ဒပြနေကြတာပြေလည်မှုမရသေးတာကရောဘာကြောင့်လို့ဝင်ကြီးပြောနိုင်ပါလဲရှင်ဘယ်ဘက်ကအားနည်းချက်တွေရှိနေတယ်လို့ပြောနိုင်ပါလဲရှင
်အဲဘယ်ဘက်ကအားနည်းချက်ရှိလဲဆိုတော့အလုတ်ရှင်ဘက်ကလည်းတော်တော်များများကိုလကတိုးမပေးခြင်းဘူးကျွန်တော်တို့ကတတ်နိုင်သလောက်တော်တော်ကိုကျွန်တော်အောက်ကျခံပြီးတော့တိုးခိုင်းပါတယ်အလုတ်သမားတွေဘက်ကလည်းတောင်းတဲ့လကလည်းသိအများကြီးတော့မဟုတ်ဘူးအဲ့လိုမျိုးဒက်လောက်ဖြစ်နေတာပေါ့နော်အဲ့ဒက်လောက်ဖြစ်နေတဲ့ကိုတတ်နိုင်သလောက်ကျွန်တော်တို့ကနှိမ့်နိုင်ပေးတဲ့အတွက်အင်းစိန်မြို့နယ်ကောစစ်ဆက်ရုံမှာဆိုလို့ရှိရင်အလုတ်သမားရှိရင်1228ယောက်ရှိတာမှာအခု800ကျော်အခုအလုတ်ဆင်းနေပါပြီ
ဟုတ်ကဲ့
Glory မှာဆိုလို့ရှိရင်လည်းပဲရွှေပြည်သားမှာ611ယောက်ရှိရင်ရှိတာမှာ328ယောက်အခုကျွန်တော်နှိမ့်နိုင်ပေးတဲ့အတွက်အလုတ်ဆင်းပြီးလုပ်နေကြပါပြီအခုအားလုံးအလားအလာပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်အီလန်မှာအခုဆန္ဒပြနေတဲ့ခေါင်းဆောင်တွေနဲ့လည်းပဲကျွန်တော်တို့အလုတ်ရှင်တွေကတိုးပေးထားတဲ့ဟာတွေကိုကျွန်တော်ချပြထားပါတယ်တက်နိုင်သလောက်လုပ်ငန်းခွင်ဝင်ပြီးတော့အလုတ်လုပ်ကြဖို့လုပ်ငန်းခွင်ဝင်ရင်းနဲ့ပြုံပြိုးတိုးတက်မှုရှိလာရင်ကျွန်တော်တို့လကားတွေတိုးပေးဖို့လည်းအလုတ်ရှင်တွေကိုကျွန်တော်တို့ကညှိနှိုင်းထားပါတယ
်အနေဆုံးလောက်ခလာစာတက်မှတ်နိုင်ဖို့အတွက်ကိုလည်းဟိုအလုတ်သမားဝင်ကြီးဌာနကဆောင်ရွက်နေတာတွေရှိပေမဲ့အခုတတိဒီအနေဆုံးလောက်ခလာစာကိုမတက်မှတ်နိုင်သေးတာရောဘာကြောင့်လို့ဥစ္စာဝေးမောင်ကမြင်ပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာကနှစ်ပေါင်းများစွာအနေဆုံးလကားမတက်မှတ်ခဲ့ရသေးဘူးခင်ဗျာမတက်မှတ်ခဲ့ရသေးတော့assessment ကောက်တာတွေကကျွန်တော်တို့မှာ data ဆိုင်ရာ क्वे ပြားမှုလည်းရှိတယ်ဥပမာပြန်ရန်ကုန်တိုင်းနဲ့ကျွန်တော်တနင်္သာရီတိုင်းနဲ့မတူဘူးအဲ့လိုပဲနယ်စပ်တွေနဲ့ကျွန်တော်တို့မြေလက်ပိုင်းနဲ့မတူဘူးဒါအပြင်လုပ်ငန်းအလိုက်ကွာခြားမှုတွေရှိပါတယ်ကျွန်တော်တို့နိုင်ငံမှာလုပ်ငန်းအမျိုးပေါင်း1000ကျော်ရှိပါတယ်အဲ့ဒါတွေကိုလုပ်ငန်းအလိုက်အနေဆုံးလကသတ်မှတ်ဖို့ရေ data လိုက်သတ်မှတ်ဖို့ရေအဲ့ဒါတွေကျွန်တော်တို့ assessment တွေကောက်နေပါတယ်ကျွန်တော်ရန်ကုန်တိုင်း data ကြီးရောတော့ assessment ကောက်တာတွေပြီးသွားပါပြီဒီလိုမျိုးအနေဆုံးလကသတ်မှတ်တာဟာအင်မတန်မှ sensitive ဖြစ်တဲ့ကိစ္စပါကျွန်တော်တို့သတ်မှတ်လိုက်တဲ့ဟာနေဝပြီဆိုလို့ရှိရင်လည်းပဲနိုင်ငံတကာရင်းနှီးမြှုပ်နှံမှုကတော့များများလာမယ်ဒါပေမဲ့ကိုယ်ဒေတာမှရှိတဲ့အလုပ်သမားတွေဒုက္ခရောက်ပါမယ်ကျွန်တော်တို့ရဲ့သတ်မှတ်လိုက်တဲ့အနေဆုံးလကဟာနိုင်ငံတကာစံချိန်စံညွန်းထက်များသွားတယ်ဆိုလို့ရှိရင်လည်းပဲကျွန်တော်နိုင်ငံကိုဘယ်သူမှလာပြီးရင်းနှီးမြှုပ်နှံမှာမဟုတ်တဲ့အတွက်ကျွန်တော်နိုင်ငံကအလုပ်သမားတွေအလုပ်ကင်မရမှာဖြစ်ပါတယ်အဲ့ဒါကြောင့်ဒီဟာပေါ်မှာအသေးစိတ်လေးလာသုံးသပ်ပြီးတော့မှပတ်ဝန်းကျင်နိုင်ငံတွေနဲ့ချိန်ထိုးရမယ်အာဆီယံစံချိန်စံညွန်းတွေနဲ့ချိန်ထိုးရမယ်အာဆီယံစံချိန်စံညွန်းလို့ချိန်ထိုးရအောင်ကျွန်တော်နိုင်ငံကအာဆီယံ နိုင်ငံရဲ့ GDP နဲ့ဘလောက်ဟနေသလဲအဲ့ဒါတွေနဲ့ချိန်ထိုးပြီးတော့မှထုတ်ပြန်ရမှာဖြစ်တဲ့အတွက်အခုလိုကြာနေရတာဖြစ်ပါတယ
်ဒီအလုသမားဆန္ဒပြပွဲမှာဖြစ်ပွားခဲ့တဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့အလုသမားနှစ်ဦးကိုအခုနိုင်ငံတော်ကြီးညိုပြက်စီမှုနဲ့တရားစွဲဆိုလိုက်တယ်လို့လည်းသိရပါတယ်ရှင်ဆိုတော့ဒီအချိန်လေးပေါ်မှာရောအခုဘလို့များသုံးသပ်မိပါလဲရှင
်အဲ့ဒီ3505ခါခွေးကတော့နင့်နာသူကသက်ဆိုင်ရာတရားရုံးမှာဥဒိုက်လျှောက်ရပါတယ်ဥဒိုက်လျှောက်ရင်သက်ဆိုင်ရာတရားရုံးကရဲကိုစုံစမ်းစစ်ဆေးခိုင်းပြီးတော့ရဲကထင်ရှားတယ်ဆိုလို့ရှိရင်ဒါရဲရဲ့တင်ပြချက်အရတရားရုံးကဖမ်းဝရမ်းထုတ်ပြီးတော့တရားရုံးမှာတရားလိုတရားခံတက်တည်တွေနဲ့စစ်ဆေးပြီးတော့ကျွန်တော်တို့အပြစ်ရှိရင်လည်းအရေးယူမယ်အပြစ်မရှိရင်လည်းဒါကိုပြန်လွှတ်လိုက်မှာဖြစ်ပါတယ်အဲ့တရားစီရင်ဆိုင်ရာကိုတော့ကျွန်တော်အုပ်ချုပ်ရေးပိုင်းကဘာမှဝင်ဆွတ်ဖက်လို့မရပါဘူးခင်ဗျာ